ရွှေဦးတောင်၏ကျွန်ုပ်တွေ့တော်စိတ်တဘာဝအမှတ်ခွနဲ့3မိနစ်သိစိတ်အကြောင်းဒိဋ္ဌိဒိဋ္ဌမတ္တန်ဤအတိုင်းလေ့ကျင့်၍ရုပ်နာရှိသည့်အ내နံပါတ်တို့ဥညွတ်တော်ယောဂီသည်မိမိ၏စိတ်ကိုစောင့်၍ကြည်ခြင်းအဖြစ်စိတ်ဤတဘာဝကိုယထာဘူရကြကြသိနိုင်ပါသည်ဆိုရင်မယုံကြည်နိုင်စရာမရှိပေတတိဥစည်းလျက်မိမိ၏စိတ်ကိုစောင့်ကြည့်သည့်အခါအသည့်အသည့်ဖြစ်လျက်ရှိသောသိစိတ်ကလေးတွေကိုတွေ့ရလိမ့်မည်အစင်းယူပါယုံကိုတည်တော်စိတ်အတန်ကိုတည်တော်စိတ်အရာကိုတည်တော်စိတ်တစ်ချက်တစ်ချက်တတိလက်သည့်အခါကျန်စီတွေ့တော်တော်စိတ်သတိဖြင့်တစ်ခုပြီးတစ်ခုတစ်စိတ်ပြီးတစ်စိတ်ဖြစ်နေတော့အချင်းအရာကိုလက်တွေ့မြင်ရလိမ့်မည်ဤအချင်းအရာကိုလူတိုင်းမြင်ဒီမထင်လေနဲ့တတိနေ့စောင့်ကြည့်တော့ယောဂီသားလင်လက်တွေ့မြင်ရသည်တစ်ခုပြီးတစ်ခုသိတတ်သည်ဟုလူတိုင်းနားလည်ပုံရတော့လဲနားလည်ယုံမြနားလည်ခြင်းနဲ့တကယ်စောင့်ကြည့်ခြင်းအားဖြင့်တွေ့ရတော့ယောဂီဤကိုယ်သိသိမြင်ခြင်းတို့သည်ကြီးစွာတော့ခြားနာခြင်းရှိလေသည်ဤအချက်ကိုလေးလေးနက်နက်ယုံကြည်ဖို့အရေးကြီးသည်ခဏချင်းခဏချင်းအတိတ်အတိတ်ဖြစ်နေတော့သိစိတ်ကလေးများပေတကားဟုတဘောပေါက်လာတော့အခါအတိတ်တစ်ခုဖြစ်လာသည်ဆိုကြဲကအဟောင်းတစ်ခုပြောက်ွယ်သွားတော့သည်ဟုလက်တွေ့တဘောပေါက်လာတတ်သည်လက်ဆက်တတ်တော့ဖြစ်ချီပြက်ချီတည်နေတော့သိစိတ်ကလေးပါတကားအမြဲတစေတည်ရှိနေတော့သိစိတ်ကလေးမျိုးမဟုတ်ပါတကားဟုတချိန်တစ်ခါတွင်လိုက်လိုက်လဲလဲတဘောကျသွားတတ်ပေသည်ဤကဥရိယပြညံမေဒီဤများလောက်တော့လူတိုင်းသိသည်မြည်ရင်အလျင်ကဲ့သို့တတွင်တွင်စီးနေသောစိတ်တဘာဝကိုသိပါမှဟုတ်လိမ့်မည်ဗုဒ္ဓကလက်ဖြစ်တတွေ့အတွင်းဂရေတသိန်းချုပ်တီဟုဟောတော်မူသောကြောင့်ဤများလောက်ကျဲကျဲကြီးသိုံလောင်းနှင့်ဘာများမဟုတ်သေးစသည်ဖြင့်ပြောတတ်သူများလည်းရှိကြလေသည်ထိုကဲ့သို့ပြောဟောတတ်သောပုဂ္ဂိုလ်များကြောင့်မြမပြည်တို့ဗုဒ္ဓတာရဏရောက်ခဲ့ဒီမှာရာစုနှစ်ပေါင်းများစွာကြာခဲ့ပြီဖြစ်ပါလျက်အရိယာပုဂ္ဂိုလ်ဆို၍ဤနောက်ပိုင်းတွင်မှကြားကြရခြင်းဖြစ်သည်သိစိတ်အခုပြီးမှတစ်ခုဖြစ်ခြင်းကိုအတွေးဖြစ်မဟုတ်ဘဲမျက်ဝါးထင်ထင်တစ်ချိန်တစ်ခါတိလိုက်ရခြင်းဤတန်မိုးရှိခြင်းကိုထိုပုဂ္ဂိုလ်များနားမလည်ကြလက်တွေ့လည်းအလုံးလုံးမကြည့်ပဲမှန်းဆရန်တန်ပြောဆိုကြခြင်းများသာဖြစ်လေသည်မြည်ရင်အလျင်ကဲ့သို့ဟူသောအမြင်မှာအရိယာပုဂ္ဂိုလ်ဤအမြင်ဖြစ်ရာဥရိယပြညာအစင်း၌အဘယ်မှာအရိယာအမြင်မျိုးမြင်နိုင်ပါဦးမည်နည်းအရိယာဖြစ်အောင်အားထုတ်သောယောဂီသည်ဥရိယပြညာလမ်းစဉ်အတိုင်းပင်တွားရမည်မဟုတ်ပါလောအရိယာတို့၏အမြင်ကိုထားတဲ့မူသေးပြီးမိမိလည်းမြင်အောင်လုံနီးမပါဘဲလေ့ကျင့်ကြသူတို့ညာခဲ့ခြင်းအတွေ့အကြုံမြမပြည်၌မတရားဖို့တရားတိမ်မြုပ်ခဲ့ရခြင်းဖြစ်လေသည်